မြန်မာနဲ့အိန္ဒိယနိုင်ငံကြားနယ်စပ်ကုန်သွယ်ရေးအဆင်ပြေချောမွေးဖို့မကြာခင်ကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုမာစွာရက်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့အခုလက်တော်အိန္ဒိယမြန်မာနယ်စပ်ချင်းပြည်နယ်ရီခေါ်ဒါအမှတ်နှစ်ကုန်သွယ်ရေးဂိတ်လမ်းကြောင်းကိုအိန္ဒိယနိုင်ငံဘက်ကနေနယ်စပ်တံတားပေါ်ယင်သွားလာခွင့်ပိတ်ပင်လိုက်တာကြောင့်ဒေသတွင်းမှာခီးသွားလာမှုနိုင်ငံပုံစံစီစဉ်မှုနှောင့်နှေးကြန့်ကြာနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့် VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့လာပါတယ
်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့ပတ်သက်လို့ဒီလ17ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယပြည်ပရေးရာဝန်ကြီးဆုစမစွာရတ်နဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ရမှာတော့နိုင်ငံနယ်စပ်တမူးမိုးရင်းနဲ့မြန်မာဘက်ကဒီခေါ်တာအိန္ဒိယဘက်ကသူခေါ်တာဆက်တဲ့နယ်စပ်ဝင်ပေါက်တွေကနေနှစ်ဘက်နိုင်ငံသားတွေဖြတ်တန်းသွားလာပြီးတတ်မှတ်ပြီးစာတစ်နှစ်သက်တမ်းအထိဆရာဝန်နေထိုင်ဖွင့်ပြုတဲ့သဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့အခုလက်တော်ချင်းမြင့်တဲ့ဒီခေါ်တာမျိုးအိန္ဒိယမြန်မာနယ်စပ်အမှတ်နဲ့နယ်စပ်ကုန်တွေရေးသားပေါ်မှာဒီဖြတ်တန်းသွားလာခွင့်ကိုအိန္ဒိယဘက်ကယာယီပိတ်ပင်ထားတယ်လို့ဒီခေါ်တာမျိုးပြန်ကြားရေးတာဝန်ခံဥလာဘက်လုံက VOA ကိုခုလိုပြောပါတယ
်။ကားတွေပေါ့နော်။ကားတွေဖြတ်တန်းခွင့်ကိုပိတ်ပင်တာပါသူအင်တာကန်ကဖိတ်တပ်ပေါ့အာတန်ဒါတွေကဖိတ်တာဖြစ်တယ်။ဘာအကြောင်းပြချက်ရှိပြီးတော့ဖိတ်တာကြတော့ကျွန်တော်တို့လည်းမသိရသေးဘူးခင်ဗျာ
။အိန္ဒိယနိုင်ငံအာတန်ဒါဆယ်တပ်ကလည်းမေလ23ရက်နေ့ကနေစပြီးတော့ယာယီပိတ်ပင်ထားတာပါ။ဘာကြောင့်ပိတ်ပင်ထားရတယ်လဲဆိုတာတကယ်ဝယ်ပွဲမသိရသေးဘူးလို့နေဆက်ကုန်တွေရေးတာဝန်ခံတွေကပြောပါတယ်။နေဆက်သရားပေါ်မှာကားဆက်ဆံခွင့်မပြုတဲ့အတွက်နှစ်နိုင်ငံကုန်စည်စီစဉ်မှုနှောင့်နှေးကြံ့ကြာမှုတွေရှိနေတယ်လို့ဥလာပတ်ဘလုံကပြောပါတယ
်။ Competition ဆိုလဲလူအားနဲ့ထမ်းတာပေါ့နော်ပို့ဆောင်တာပေါ့ကားတွေကြတော့ပိတ်တယ်။ချင်းတုံးလဲတွေဒေသလဲတွေနဲ့တော့ပို့ခိုင်းတယ်ကုန်စည်စီမှုကြတော့နှောင့်နှေးကြံ့ကြာသွားတာပေါ့ဆရာ။ဒီကကုန်ကြတဲ့ဆရာဒုက္ခရောက်တာပေါ့
။အိန္ဒိယမြန်မာမှတ်နှစ်နယ်စပ်ကုန်လေးကြီးတရားပေါ်ရင်းဖြတ်တန်းခွေပိတ်ပင်ထားပြီမဲ့လေ။ကုန်ကြမှုမှာရော့သွားတာမရှိဘူးလို့ကုန်ကြရေးဦးစီးဌာနလက်ထောက်ညွှန်ကြားယူမှုအမှတ်နှစ်နယ်စပ်ကုန်လေးကြီးစခန်းတာဝန်ခံဦးစံချိုးဝေကပြောပါရယ
်။ဟိုလက်ရှိအခြေအနေကတော့ညာကျွန်တော်တို့နိုင်ငံကပို့တော့ပို့ဖို့ပြည်စည်းပြီပေါ့။ကျွန်တော်ကြီးရင်းတွင်ပို့မယ်လေ။ကျွန်လက်ပြည်စည်းကြီးရတယ်လူထမ်းတဲ့ပဲထမ်းပြီးပို့တယ်။စိတ်တော့မထူးပါဘူး။သူကဟိုရောက်လဲကားနဲ့တော့လဲကားချင်းရတာပဲလေ။ဒီတရားလေးထမ်းတာတခုပါပဲ။ပုံမှန်ကုန်ကြမှုကတော့မလျော့သွားနိုင်ဘူး။ဒါမှမဖြစ်ဘူး။
ချင်းမြင့်တဲ့ဒီခေါ်ထံမြို့မှာထင်ရှားတဲ့ရိရီကန်ရှိနေတဲ့အတွက်အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ကခီးသွားတွေပြည်လိုက်ရေးပန်းပြည်လုပ်ငန်းဆင်ကျင်နေပါတယ်။နေဆက်ကုန်လူကြီးလမ်းကြောင်းပိတ်ပင်လာတဲ့အချိန်ဒီကြောင့်ရိရီကန်ကိုလာရောက်လေ့လာလူတွေနည်းသွားတယ်လို့ကြံကြားရေးတာဝန်ခံဥလာပတ်လုံကအခုလိုဆက်ပြောပါတယ
်။ပန်းပြည်လာကြတဲ့သူတွေစိတ်အိန္ဒိယဆက်ကမီဆိုရန်ပြည်နယ်သူတင်နေတာတွေပေါ့နော်အများဆုံးဖြစ်တယ်။ခါတိုင်းမှာဆိုရင်သူတို့ပိုပိုင်ကအနာကျင်တွေရိရီကန်ဖြစ်ခွင့်ပြုထားတယ်ဆွာလို့ရတယ်။ဒါပေမဲ့အခုတရားဖြတ်ချုပ်ခွင့်ပိတ်ပင်ထားတဲ့အခါကျတော့တော်လာမှုကဆက်ချင်းနေတော့တာလေပြည်ကံပြည့်တဲ့သူကဖြည်းဖြည်းသာသာနေသွားတာပေါ့
နေဆက်သရားပေါ်ကားဆက်ပန်းခွင့်မပြုတဲ့အတွက်မြန်မာနိုင်ငံဘက်ကအဓိကပုံကူဖြစ်တဲ့ကုန်စည်တင်ပို့မှုတွေရနိုင်ရပြီးအိန္ဒိယတွင်းကုန်ဖြစ်တဲ့ဓာတ်မြောဥစားတင်ပို့မှုကတော့တုံးလဲလူအားနဲ့ပို့ဆောင်နေရတာကြောင့်ကုန်ကြမှုကျန်ကျပြီးဒေါ်လာမှုအခက်အခဲရှိနေတယ်လို့ကုန်တယ်ကိုင်းဝိုင်းနေကဆိုပါတယ်မနစ်တုံးကအေဗလာမှာအလုကမာဆင်ချင်းဖြစ်ပေါ်တဲ့ပြဿနာကြောင့်အမှတ်နဲ့နေဆက်ကုန်ရေးစခန်းယာယီပိတ်ပင်ထားရပါတယ်ရှိမီနရီခေါ်တာမျိုးအိန္ဒိယမြန်မာမှတ်နှစ်နယ်စပ်ကုန်လူရေးစခန်းမှာဆိုရင်တစ်နှစ်ကိုပို့ပုံကျင်းကိုပနာမဒေါ်လာ140ကျော်ရှိနေတယ်လို့နယ်စပ်ကုန်လူရေးစခန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ